နှစ်ဖက်တင်းမာမှုတွေဖြစ်ပြီးပြစ်ခတ်မှုတွေကြောင့်လူတူဦးသေဆုံးဒါဇင်နဲ့ချီတန်ရန်ရခဲ့တဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်မှုနဲ့ပတ်သက်လို့မြန်မာအစိုးရကသတင်းထုတ်ပြန်ရမှာချန်စီယိုတိုးချက်ကာယံရေးဆောင်ရွက်မှုတားဆီးနှောက်ယှက်ခံရကြောင်းသတင်းထုတ်ပြန်ခဲ့ပြီးအလုသမားတွေကတားဆီးပိတ်ဆို့ထားတဲ့အတွက်အဒီကယုံနှင်းနှင်းရေးတနက်300ကျောင်းပြောဆိုမှုကိုလက်ဘရောင်းတောင်ဒေသခံတွေကပယ်ချခဲ့ပါတယ်။မိုင်းမန်မာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။စကိုင်းတိုင်းရင်းမာပင်ခရိုင်စားလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြနေတဲ့ဒေသခံတွေနဲ့မြန်မာအာဏာပိုင်တွေကြားပဋိပက္ခတွေဖြစ်ပြီးမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ရမှာကျင်းနီစီမံကိန်းကိုတိုးချဲ့ကာယံရေးမှာတားဆီးနှောက်ယှက်ခံရတယ်ဆိုပြီးသတင်းထုတ်ပြန်ခဲ့တာပါ။ဒီထဲမှာဒေသခံတွေကရဲတွေကိုတိုက်ခိုက်ပြီးအလုသမားတွေကိုတားဆီးပိတ်ဆို့တာကြောင့်အထူးကယုံနှိမ်နှင်းရေးလက်နက်ဖြစ်တဲ့စနစ်ဘုတ်ပြောင်းချောတနတ်သုံးပြီးနှိမ်နှင်းခဲ့ရကြောင်းရေးသားထားပါတယ်။ဒီထဲမှာရွာသားတဦးသေဆုံးပြီးရွာသားတချို့နဲ့ရဲတချို့ထိခိုက်ဒဏ်ရာရရှိကြောင်းဖော်ပြထားပါတယ်။လက်ဘရောင်းတောင်စမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဦးအာလောကကတော့အစိုးရရဲ့သတင်းထုတ်ပြန်ချက်ကိုပယ်ချခဲ့ပါတယ်
။မရှိပါဘူး။ညာထိမ့်မိတ်နယ်လို့နေကြသူ့ဝန်ထမ်းတွေလက်နက်တွေနဲ့လေတချို့ဆိုရင်ကွာရှင်ကြီးတွေပါတယ်တချို့ဆိုရင်ခလုတ်သားတွေတောင်တရုတ်တွေဆိုရင်ခလုတ်သားတွေလည်းပါတယ်အတူတွေလည်းပါတယ်ဟာဒီရဲဆိုတော့ပြောမင်းနဲ့ဒိုင်းနေပါတယ်ဗနက်တွေလည်းပါတယ်တနက်တွေလည်းပါနေငါမင်းတို့ရွာသားတွေရဲ့ထိမ့်မိမှုဆိုတာဟိုစဉ်းစားကြည့်တယ်မှာမဖြစ်နိုင်တဲ့အရာပဲဖြစ်ပါတယ်ဗျာသူတို့ဘက်ကတော့ကာသတင်းအရာကားတဲ့သဘောပေါ့ဗျာ
အလားတူပဲမြန်မာဝန်ပေါင်းကုမ္ပဏီကသတင်းထုတ်ပြန်ရမှာနိုင်ငံရေးသွေးထိုးလုံဆော်သူတွေနဲ့ဒေသခံတွေကဝမ်ပောင်ကုမ္ပဏီနဲ့ရဲဝင်နှန်းတွေကိုတိုက်ခိုက်ခဲ့တာဆိုပြီးအင်္ဂါနေ့ညနေကသတင်းထုတ်ပြန်ခဲ့ပါတယ်။အင်္ဂါနေ့မှာတော့ရှင်ညဝါဆရာတော်နဲ့အတူမန္တလေးကတန်ဃာတော်တွေပရိဟိတလုပ်နေတဲ့အဖွဲ့အစည်းကပုဂ္ဂိုလ်တွေ88မျိုးဆက်ကတောင်းသူကျောင်းသားတွေဟာလက်ဘရောင်းတောင်ဆယ်တဲရွာမိုးချိုးပြင်ရွာတုံရွာတွေကိုတွားရောက်ပြီးတော့ဒေသခံတွေကိုအားပေးပြီးစေကူတာမှုတွေလုပ်ပေးခဲ့တာပါ။တေဆုံးသူတောင်သူဒေါခင်ဝင်းနဲ့ပတ်သက်လို့စားလင်းရင်မျိုးနဲ့ရဲစခန်းမှာတေမှုတေခင်အမှုဖွင့်ပေးခဲ့ပါတယ်။အမှုကိုရဲစခန်းကလက်ခံပြီးတဲ့နောက်အလောင်းကိုခွဲစိတ်စစ်ဆေးဖို့အတွက်ညပိုင်းမှာတော့စားလင်းကြီးစေးရုံကိုယူဆောင်လာခဲ့ရကြောင်း88မျိုးဆက်ကျောင်းသူမှန်းနှန်းစောကပြောပါတယ်
။ကျုပ်တရားဆွဲတာအဲ့ဖိုင်ရတော့သူတို့ဖိတ်ပြီးတော့မှအလောင်းတည်လာရှင်။အလောင်းကိုစားလင်းကြီးစေးရုံမှာရင်ခွဲရုံမှာပို့လာခြင်းရှင်။သူနဲ့သူတို့မိသားစုတွေနဲ့now ဒီမန္တလေးကကန္နာတွေပါတယ်ရှင်ခွဲမဲ့အစိမ့်မဲ့ပါ냐သူတို့စစ်စင်မဲ့အချိန်ပါ냐အစိမ့်ရောအမလည်းစကားတွေကပြောနေရတော့လေတောက်တော့
ည10နာရီကျော်အချိန်ထိလက်ဘရောင်းတောင်ဆယ်တဲရွာဘက်မှာတော့မြန်မာဝန်ပေါင်းကုမ္ပဏီကလည်းစီမံကိန်းအတွက်ခြံစည်းရိုးတွေဇက်တိုက်ခတ်နေတယ်လို့ရွာသားတွေကလည်းစိုးရိမ်ထိတ်လန့်မှုတွေနဲ့ပဲနှံ့ဆန်တဲ့စားစရာတွေရွှေ့ပြောင်းနေရကြောင်းဆရာတော်ဦးအာလောကကစက်မိန်ပါတယ်
အခုဆိုရင်ဒကုံကုန်းဒကုံကနဲ့အခုချိန်ကြီးတော်မှနဲ့ဘာလို့ကြောင်းမသိဘူးအဲလာပြီးတော့ဆင်းရဲများကြီးကြွားရမြောက်ဘက်မှာအလံကြားနေရတယ်နောက်တစ်ခါဒီရွာတွေမှာအခုချိန်ကတော်တော်ဆူရင်ကြောင်းကြမှုဖြစ်နေတာဘာဖြစ်တယ်လဲဆိုတော့သူတို့ကမီးပြင်းရှို့မယ်ဒါညာနဲ့အဲ့လိုထိအောင်အလံကြားနေတယ်ဆိုအခုရွာတွေမှာဆိုရင်ရွာတွေရှိတယ်ပေါ့ဟိုတောင်သူလေးတွေတိမ့်ထားတယ်နှမ်းနေပေါ့လေအဲတချို့နှမ်းနေရောက်ပြီးဆင်ဝဲထားတဲ့ဟာမျိုးတွေတခြားရွာတွေကိုအခုချိန်ကြီးလဲတွေနဲ့ဂုံကွမ်းတော့နဲ့ပို့နေကြတာလေပြောရမယ်ဆိုရင်တော့စူးရင်တလေးလေးနဲ့ပေါ့ဗျာနင်းလို့တာနင်းနေရတယ်။ကြီးနံသာသာပုံပြန်နင်းနေနင်းနေကြရတာဗျာ
။လက်ဘရောင်းတောင်မှာတင်းလာနင်းနဲ့အင်္ဂါနေ့ကနှစ်ရက်ဆက်တိုက်ပြစ်ခတ်မှုတွေဖြစ်ပွားပြီးမှာတော့အကြမ်းဖက်ဖြေရှင်းမှုကိုမလိုလားတာကြောင့်ဆိုပြီးဘက်ကတများအဖွဲ့ချုပ်ကလည်း၃ရက်တိုက်ဆန္ဒပြမယ်ဆိုပြီးကြေညာထားတာပါ။ဒီဇင်ဘာလ23ရက်နေ့ကစပြီးရန်ကုန်မြို့မှာအင်ဂျင်အမဲတွေဝစ်ဆင်ပြီးတော့ဖျောင်းနိုင်မီထွန်ပြီးဆန္ဒပြခဲ့ကြပါတယ်။ဒါအပြင်တရုတ်တန်ရုံရှိမှလည်းတက်ကြွလှုပ်ရှားသူတွေကဆန္ဒပြခဲ့ကြပါတယ်။မြန်မာဝန်ပေါင်းကုမ္ပဏီကတော့မြန်မာအစိုးရရဲ့လမ်းညွှန်ချက်နဲ့သဘောတူခွင့်ပြုချက်အရကျင်းနီစီမံကိန်းကိုလှုပ်ဆောင်နေတာဖြစ်ကြောင်းနဲ့ဒီစီမံကိန်းကိုဒေသခံအများစုကလက်ခံတယ်ဆိုပြီးသူတို့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားတာပါ။ယာနဲ့ချီရှိတဲ့ဒေသခံတွေကတော့ဒီစီမံကိန်းနဲ့ပတ်သက်လို့မကြာခဏဆိုသူတို့ကန့်ကွက်ဆန္ဒပြတာကတော့၃နှစ်ကျော်ကြာခဲ့ပြီဖြစ်ပါတယ်ရှင်။